နိုင်ငံခြားလေကြောင်းလိုင်းတွေကလည်းပင်တရုတ်နိုင်ငံနဲ့ဝင်ရောက်ခွင့်ပိတ်ပင်ထားတာကိုဖြေလျှော့ပြီးတော့မယ်လို့တရုတ်နိုင်ငံကကြေညာရေးကကြေညာလိုက်ပါတယ်။တရုတ်လေကြောင်းလိုင်းတွေအမေရိကန်နိုင်ငံတွေဝင်ရောက်ခွင့်ပိတ်ပင်မယ်လို့ဗုဒ္ဓနေ့ကအမေရိကန်တို့ကကြေညာလိုက်ပြီးတဲ့နောက်ပိုင်းမှာတရုတ်ဘက်ကအခုလိုဖြေလျှော့ပြေးလိုက်တာလည်းဖြစ်ပါတယ်။နိုင်ငံကလေကြောင်းလိုင်းလေရင်တွေပြန်တန်းခွင့်ကိုအဲ့ဒီလေကြောင်းလိုင်းတွေရဲ့မက်လာစနစ်ရဲ့နောက်ပိုင်းပြန်တန်းမှုခီးစဉ်ပေါ်မူတည်ပြီးကန့်သက်သွားမယ်လို့တရုတ်လေကြောင်းလိုင်းကကနဦးစပြီးကြေညာခဲ့ပြီးတဲ့နောက်အခုလိုအခြေတင်ဖြစ်လာခဲ့တာပါ COVID-19 ကာယရောဂါစဖြစ်တဲ့အချိန်အစောပိုင်း February လကတည်းကအမေရိကန်လေကြောင်းလိုင်းတော်တော်များများကတရုတ်နိုင်ငံခီးစဉ်တွေကိုရန်နာထားခဲ့တာပါဒါကြောင့်တရုတ်နိုင်ငံရဲ့ကနဦးကြေညာချက်အရအမေရိကန်လေကြောင်းလိုင်းတွေတရုတ်ခီးစဉ်ကိုရပ်ဆိုင်းရမယ်သဘောတည်ရောက်ခဲ့ပါတယ်ဒါကိုတုံ့ပြန်တဲ့အနေနဲ့တရုတ်လေကြောင်းလိုင်းခီးသည်တွေလေယာဉ်တွေကိုအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်ခွင့်ကိုဇွန်လ16ရက်နေ့ကစပြီးပိတ်မယ်လို့အမေရိကန်ဆွေးရကဗုဒ္ဓဟူးနေ့ကကြေညာခဲ့ပြီးဖိအားပေးခဲ့ပါတယ်တရုတ်နိုင်ငံရဲ့နောက်ဆုံးကြေညာချက်အရတရုတ်နိုင်ငံကိုခီးစဉ်တွေပြန်ဆောက်ရမယ်နိုင်ငံခြားလေကြောင်းလိုင်းတွေအနေနဲ့အစာပိုင်းတပတ်တည်းရဲ့ပြန်တန်းခွင့်ရမှာဖြစ်ပြီးသုံးပတ်ဇက်တိုင်အဲ့ဒီလေကြောင်းလိုင်းတွေရဲ့ခီးသည်တွေမှာကိုရိုနာဗိုင်းရပ်စ်ပိုးမတွေ့ဘူးဆိုရင်တော့တပတ်နှစ်ကြိမ်ပြည့်စွက်နိုင်မှာဖြစ်ပါတယ်ခင်ဗျ